မြန်မာနိုင်ငံမှာဒရင်မီဒီယာစာနယ်ဇင်းလွတ်လပ်ခွင့်အနေနဲ့ပတ်သက်လို့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့ကာလမှာပဲကမ္ဘာကရောဂါကိုဗစ် -19 နောက်ဆက်တွဲစီးပွားရေးရိုက်ခတ်မှုတွေနဲ့အတူဆက်အနာသိမ်းလိုက်ပြီးတဲ့နောက်ပိုင်းဒရင်သမားတွေအတွက်အငြင်းကြီးမားလာတဲ့အနေအထားဖြစ်လာတဲ့ဟုဒရင်သမားတွေရဲ့ဘဝရည်တည်ရေးနဲ့လုံခြုံရေးဟာအတော်လေးကိုစိုးရိမ်ကြားဖြစ်လာနေတာပါဆက်အနာသိမ်းနောက်ဆက်တွဲအကျိုးဆက်အနေနဲ့တည်ရင်းဒရင်နောက်ဘဝကနေဒရင်မီပြဆီယာမတူဦးဖြစ်လောက်ကန်ရာကလုံခြုံရေးစိုးရိမ်ရလို့နေဆက်ဒေသကိုရောက်တခါသူမရောက်ရှိနေတဲ့နေရာမှာပါတိုက်ပွဲတွေပြင်းထန်လာလို့အသက်လူကြီးထွက်ပြေးတိမ်းရှောင်လာရတဲ့သတင်းကြီးပြတူကသူ့ရဲ့အတွေ့အကြုံ VOA ကိုဖလှယ်ပါတယ
်။စစ်ကောင်စီကအနာသိမ်းတဲ့အချိန်အားစပြီးတော့အဓိကသတင်းသမားတွေမှာကစိန်ခေါ်မှုဖြစ်လာတယ်။ဒီမှာမင်းလည်း like ကိုရှိတော့ဘူး။ဆက်လက်သတင်းရရေးခြင်းမရှိဘူး။နောက်သတင်းတွေကိုတင်ဆက်ခွင့်မရှိဘူးပေါ့နော်။ဒီလိုမှရှိနေတဲ့သတင်းသမားတွေဆိုလို့ရှိရင်လက်ရှိအချိန်ကြီးတော့မှဒီလိုဆိုရင်အချိန်မျိုးအရာဆိုရင်ရတဲ့အတွက်ကြောင့်မလို့နည်းနည်းပေါ်ပြီးတဲ့သတင်းလိုက်လို့မရဘူး။ပေါ်တင်တဲ့သတင်းလိုက်လို့မရဘူးပေါ့နော်။အဲ့လိုပုံစံမျိုးတွေဖြစ်လာတယ်။ဆက်ဆက်ပြောရအောင်ဆိုလို့ရှိရင်ကတင်းနန်းနေအင်းနော်ဆိုရင်တင်းနန်းနေပြီးနေတယ်တင်းနန်းဆံမှာကြောက်နေနေဆိုလို့ရှိရင်အခုနောက်ပိုင်းမှာဒီလိုတင်းနောက်တွေထက်သေးဖြစ်လာတယ်ကတင်းနန်းပြီးတဲ့အခါမှာလည်းအလိုပေါ်ပေါ်တင်းတင်းနန်းပြီးလို့မရတော့ဘူးတင်းနန်းနေလည်းကတ်တဲ့လူတွေနေလို့လည်းအလိုပဲလုံခြုံရေးအချိန်ကြီးများဆိုရင်ကြာပြီးသူတို့တို့ပြစ်လာတယ်ပေါ့နော်ပြည်တွင်းမှာတင်းသမားတွေကနေလို့မရတော့ဘူးအာစစ်ကောင်စီတွေဝင်လာပြီးဒီလိုပြောပြီးဆိုလို့ရှိရင်ဟိုအဲ့ဒီလိုလုပ်နေတဲ့တင်းအောင်ချပြီးတော့ဒီကိုယ်တိုင်ကကြောက်ဖို့ပြင်ပြီးရမယ်အနေအထားမျိုးမှာရှိတယ်အလုပ်ကိုကောင်းကောင်းလုပ်လို့မရတော့ဘူးတရင်လုံချင်နေမဲ့လုံးလုံးမရတဲ့အခါမှာလုံးလို့ရတဲ့နေရာကိုထွက်ရတယ်ပေါ့
။တရင်သမားတချို့ဟာလုံခြုံရေးကိုစိုးရိမ်ရတဲ့အတွက်တိုင်းရင်းသားနယ်မြေတွေနဲ့နေဆက်ဒေသတွေကိုတိမ်းရှောင်လာကြရတာပါ။အဲ့ဒီထဲကမှတချို့တရင်သမားတွေခိုးလုံနေတာရာတိုင်းရင်းဒေသတွေမှာစစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေပြင်းထန်လာနောက်စစ်တပ်ရဲ့နယ်မြေစိုးမိုးမှုပါရှိနေတဲ့တိုင်းရင်းဒေသတွေမှာအစစ်အစစ်အဖမ်းအစီးတွေရှိနေတာကြောင့်လုံခြုံရေးကထပ်ပြီးတော့စိုးရိမ်စရာအနေအထားဖြစ်လာတာပါ။ဒါကြောင့်နေဆက်ဒေသတွေအပြင်ပြည်ပနိုင်ငံတွေအထိပါအစဉ်အဆက်ထပ်ပြီးတော့စစ်တပ်လက်ကနေလွတ်အောင်တိမ်းရှောင်လာရတဲ့အနေအထားဖြစ်တယ်လို့ကိုယ်တိုင်လုံခြုံရေးစိုးရိမ်နေရတဲ့သတင်းသမားတွေကသူတို့ရဲ့ကိုယ်တွေ့အဖြစ်အပျက်တွေကိုပြောပြတာပါဒီလိုမျိုးတိမ်းရှောင်လာကြရတဲ့ပြည်တွင်းကမြန်မာသတင်းသမားတွေတဲ့တဦးပါဝင်ဖြစ်တဲ့ဆီယနာရှင်စန့်ကျင်ဆန္ဒထုတ်ဖော်ပွဲတွေမှာသတင်းလိုက်လံရယူရင်းနဲ့အဖမ်းခံခဲ့ရနောက်အင်းစိန်ထောင်ထဲမှာလာနေချီပြီးအကျဉ်းချခံခဲ့ရတဲ့အလွတ်တန်းသတင်းနောက်ကိုဆိုးရစာထွန်းကလည်းသတင်းသမားတွေရင်ဆိုင်တွေ့ကြုံရတဲ့အနေအချင်းမှမှုကိုသူ့အတွေ့အကြုံနဲ့ရှင်းပြီးတော့ VOA ကိုပြောပြပါတယ
်ကျွန်တော်တို့လွတ်လွတ်လပ်လပ်သတင်းယူခွင့်မရှိတော့ဘူးသတင်းထောက်အလုပ်လည်းအရင်လိုပေါ်ပေါ်တည်တည်လုပ်လို့မရတဲ့အခါကျတော့တော်တော်ကြီးအခက်အခဲစာဝန်တွေအခက်အခဲနဲ့ရင်ဆိုင်နေရတာပေါ့နော်အဆိုအဆုံးကြုံတွေ့နေရတဲ့ပြဿနာကတေဘေးကိုကျွန်တော်တို့ဆုံးမချစွာနဲ့လောက်ကင်နေကြရတယ်ပေါ့နော်ဟိုကျွန်တော်တို့ပြည်တွင်းမှာရှိနေတဲ့သတင်းထောက်တွေကလည်းအမျိုးမျိုးအဖုံဖုံပုံစံမျိုးမျိုးနဲ့ဆောင်ပြေးပုံလွှားနေကြရတယ်ပေါ့နော
်စျုပ်ချုပ်ရေးအောင်အကျဉ်းချခံရသူတွေတဲ့ထောင်ကနေလွတ်မြောက်လာပြီးတဲ့နောက်မှာသတင်းသမားတယောက်အနေနဲ့မပြောနဲ့တာမန်အရသာပြည်သူတယောက်အနေနဲ့တော့လုံခြုံရေးအာမခံချက်မရှိတဲ့ဆိုရင်ကြအနေထားကြောင့်ဘေးလိုရာကိုတိတ်ဆောင်ပြေးခဲ့ရတယ်လို့ကိုဆိုးရစာထောင်ကဆက်ပြောပြပါတယ
်အခုကျွန်တော်တို့ဆိုရင်ထောင်ထဲကထွက်လာတယ်ဖမ်းပြီးတော့ဖမ်းပြီးခံပြီးတော့ထောင်ထဲကထွက်လာချိန်ရောက်နေတယ်ရောက်နေတာတော့ကျွန်တော်တို့ကသတင်းအလုပ်ကိုတော့မှပြန်လုပ်ဖို့တွန်းဆုတ်သွားတဲ့အကြောက်တရားတွေကိုသူတို့ကပြီးတယ်တို့ပြန်မယ်ကျွန်တော်တို့အတွက်ကတော့အဲ့ဒီအကြောက်တရားဆိုတာထက်ကိုကျွန်တော်တို့တိုင်းပြည်လွတ်မြောက်ဖို့အာဏာရှင်လောက်ကလွတ်မြောက်ဖို့အကြောက်တရားကိုဘေးချိတ်ပြီးတော့ကျွန်တော်တို့သတင်းထောက်အလုပ်တွေကိုပဲဆက်လုပ်နေတယ်တချို့သတင်းထောက်တွေဆိုရင်သတင်းထောက်အလုပ်တွေတော့ဆက်မလုပ်ကြတော့ဘူးပေါ့နော်ဟိုကျွန်တော်တို့ဘလောက်ဘာတွေအခက်အခဲတွေရှိလဲပေါ့ဘာအခက်အခဲရှိလဲဆိုတော့ကျွန်တော်စားဝတ်နေပေါ့မြန်မာပြည်မှာအရင်တည်းကသတင်းထောက်တွေရဲ့အခွင့်အရေးနဲ့ရပိုင်ခွင့်တွေကတခြားသောနိုင်ငံတွေထက်အများကြီးနည်းပါးပါတယ်လာတာကိစ္စကြီးပါတယ်အခုအချိန်ခါတော့ပိုဆိုးသွားတာပေါ့နော
်မြန်မာနိုင်ငံမှာဆက်နာရှင်လက်ထက်ပိတ်သိမ်းခံလိုက်ရတဲ့သတင်းမီဒီယာတွေရဲ့သတင်းတော့တွေဘဝရည်တည်မှုအပြောင်းလဲတွေကိုလည်းသူကအခုလိုပြောပြပါတယ
်ပိတ်သိမ်းလိုက်တဲ့မီဒီယာတွေဆိုလို့ရှိရင်အလုတ်လက်မှတ်တွေဖြစ်ကုန်တယ်ကိုဒီဂျာနယ်လစ်တွေဟာထားခဲ့ကြတယ်ကျွန်တော်တို့စကောလာချစ်တွေတွားကြမလားပြည်တွင်းမှာပဲကျွန်တော်တို့အဲမီဒီယာတွေတည်ထောင်ပြီးတော့ပဲကိုယ်ပိုင်မီဒီယာတွေနဲ့ရည်တည်ဖို့ကြိုးစားကြမလားအဲ့ဒီလိုလားရတွေနဲ့ကျွန်တော်တို့ရည်ရထားကြပေမဲ့လည်းအာဏာသိမ်းမှုနဲ့ကြုံလိုက်ကြတဲ့အခါသတင်းမီဒီယာတွေရောကျွန်တော်တို့သတင်းထောက်တွေရောဘဝတွေရောတော်တော်ဆိုးရွားရိုက်ခတ်မှုတွေနဲ့ကျွန်တော်တို့ခံစားသွားကြရတယ်ပေါ့နော်တ တော်များများဟာလုံးဝဟိုကြောက်ကံပါကြီးကိုကြောက်သွားတယ်လို့ပဲကျွန်တော်တို့တော်တော်များများကြီးဆုံးရှုံးလိုက်ရတယ်ပေါ့နော်အဲအဲ့တော့သတင်းထောက်တွေဘယ်လိုရှေ့ဆက်သွားမလဲဆိုတော့ပြည်ထနာကြီးကလောလောဆယ်ကျွန်တော်တို့အာနာတိန်ကာလမှာတော်တော်ရိုက်ခတ်နေတဲ့ခရက်ကြီးတစ်ခုဖြစ်နေတာပေါ့နော်မဟုတ
်ဒီလိုသတင်းသမားအလုပ်တွေကိုဆက်လုပ်ကြရင်ဘေးလွတ်ရာကိုပြေးဆောင်ကြရတဲ့သတင်းထောက်တွေရှိသလိုပြည်ထဲမှာပဲဆက်နေပြီးတော့သတင်းလုပ်ငန်းကနေကိုယ်ပိုင်လုပ်ငန်းတွေစီးပွားရေးဘဝရည်တည်နိုင်ရေးလုပ်ငန်းတွေလုံးဝပြောင်းလဲပြစ်လိုက်ရတဲ့သတင်းသမားတွေလည်းရှိပါတယ်ကိုယ်တိုင်သတင်းလိုက်ခဲ့တဲ့အချိန်တုန်းကမြန်မာနိုင်ငံရဲ့စီးပွားရေးသတင်းတွေဖြစ်တဲ့ရွှေဈေးကွက်ငွေကြေးဈေးကွက်တွေကိုအထူးလေ့လာရေးသားခဲ့တဲ့သတင်းအက်ဒီတာတဦးဖြစ်တဲ့မအေးလာပြည်ဝင်းကလည်းသူမအနေနဲ့သတင်းသမားလုပ်ကိုဆက်လုပ်နေရင်ရေရှည်ဘဝအမခံချက်ရဖို့သူဝါသနာပါတဲ့ကိုပိုင်စီဝါရီကိုစောင့်ချလုပ်ကိုင်မှုဆုံးဖြတ်ခဲ့တဲ့အကြောင်းပြောပြပါရစေ
။ Blue Challenge တင်စီလဲဆိုအလုပ်ချိန်ကိုနှစ်ခုခွဲထားရတာပေါ့မိုင်းအဲလာပြည့်ကိုသတင်းသမားဘဝကိုဆက်လို့ပဲကိုအနေနဲ့ဆိုလို့ချင်းဆက်ပြီးတော့ဒါကိုဖတ်ပြထားပြီးလုပ်ဖြစ်နေတာပဲပေါ့နော်။သတင်းသမားအများစုကတော့ဒီမီဒီယာလောကကိုမစွန့်လွတ်နိုင်ကြတဲ့သူများရဲ့အမှားသတင်းဖြစ်လာပြီဆိုလို့ချင်းမနေနိုင်ဘူးလေတိလား။ဒီသတင်းကိုပဲစိတ်ကရောက်နေတာတစ်ခုခု update ဆိုလို့ချင်းကိုကစိတ်ဝင်စားနေတဲ့အချိန်မှာပါတယ်လေ။အဲ့ခါကျတော့သတင်းသမားအများစုကတော့သူမဖြစ်နိုင်လို့ဥမာအဲ့လိုမျိုးသားစွန့်ခွာရတာပုံမှန်ဆိုလို့ရှိလို့ရှင်တော့သူမီဒီယာလို့ကိုပဲဆက်လုပ်တင်ကြမှာဝါသနာပါတင်ကြမှာဝါသနာပါကြမယ်လို့ထင်တယ်။ဒါပေမဲ့ဒီမီဒီယာသမားတွေစပြီးတော့အလုပ်တွေကိုတခြားအလုပ်ပြောင်းလာကြတဲ့ဟာလေ။ဒါပေမဲ့ online ရည်စည်းကြောင်းကိုလုံးဝဝိုးဆိုပြောင်းသွားတဲ့အချိန်မှာအဲ့ဒီမှာတချို့သတင်းဌာနနာမည်တိတ်မကြည့်ရလူတွေသတင်းဌာနအသေးလေးတွေလည်းအဲ့လိုမျိုးပြိုထွက်သွားကြတာမျိုးရှိရဲနာမည်ကြည့်ပြီးတက်တက်ဆက်ရက်တည်နိုင်တဲ့ဟာမျိုးလောက်ပဲကြံခဲ့ရတာဆိုတဲ့ခါကျအဲ့ဒီမှာလဲမီဒီယာသမားတွေကဒီ professional ကိုပြောင်းလာတာမျိုးတွေရှိတာပေါ့မာရဲ့အဲ့လိုမျိုးလိုတော့မြင်တယ်အဲ့ဒီကနေပြီးတော့ covid ဖြစ်တဲ့အချိန်မှာလဲအဲ့လိုပို့ဆိုးတာပေါ့နော်ကိုနော်အခုဒီနောက်ပိုင်းမှာဒီအဲဆိုလဲပို့ပြီးတဲ့ခါကျတော့ဒီ media က bounce သွားတာပေါ့အဲ့ခါမှာသူတို့ရဲ့ trend တွေကပြောင်းသွားတယ်လို့ထင်တယ်မှာဟုတ
်သတင်းနောက်တယောက်အနေနဲ့ဝါသနာကြီးစွာနဲ့မြို့ပေါ်ကိုတက်လာပြီးတော့သတင်းနောက်လုပ်ငန်းကိုလုပ်ကင်ခဲ့ပေမဲ့ COVID-19 ကပ်ရောဂါစီးပွားရေးရက်ခတ်မှုတွေအကြားရေရှည်ဘဝရည်တည်နိုင်ရေးစဉ်းစားပြီးတော့ကိုယ်ဇာတိရည်မြည်ကိုပြန်ရင်းသတင်းသမားမဟုတ်တဲ့တခြားအသက်မွေးဝမ်းကြောင်းမှုကိုပြန်ရွေးချယ်ပြခဲ့တဲ့သတင်းနောက်တူကလည်းသူ့အတွေ့အကြုံစိန်ခေါ်မှုတွေကိုပြောပြပါတယ
်ဟိုအင်းတော့ဒီသတင်းသမားလုပ်ခဲ့တဲ့တခြားမှာလည်းဟိုနောက်ပိုင်းတော့ကိုယ်ပိုင်လုပ်ငန်းလေးလုံးမင်းလို့သိကူလျာမရှိရပေါ့နော်ရှိရတစ်ဖက်ကလည်းစာလျာကိုမှရင်းနေမယ်ပေါ့နော်စာဆိုတာတော့ဟိုသတင်းတွေမရင်းပြတော့ပြန်တယ်ဆောင်းမကြီးကတော့ဆောင်းမလေးကိုကိုအာတန်ဟာဆောင်းမလေးကိုတော့ပုံမှန်ရင်းနေမယ်ဆိုပြီးတော့စိတ်ကူထားရတယ်ဒါပေမဲ့တကယ်တကယ်ကိုဗစ်ရှိပြီးရင်နောက်ပိုင်းရောက်တဲ့ခါကျတော့မိသားစုရဲ့ဝင်ဝင်လေးတစ်ခုပုံမှန်လေးရှိကိုကျူးသွားတဲ့အနေအထားမျိုးဖြစ်သွားတယ်တစ်ချက်ပေါ့နော်ပြီးတော့ခုနကပုံမှန်လေးစာရင်းနေမယ်လို့စိတ်ကူရတာကြတော့လေအဲခဏလေးလုံးလုံးကျမှရထားရတဲ့သဘောမျိုးရှိသွားတယ်ဘာလို့လဲဆိုတော့အဲ့ခက်ခဲနေကြပါလေဆိုကိုကတခြားလုံးကကြတော့ဂျာမန်ပဲလုပ်ခဲ့တဲ့ခါကျတော့ဒီနေ့ရင်းမယ်စာရုံးပဲကွာစာရုံးပဲတတာအဲ့ဒီစီဝါရုံးလုပ်ခဲ့တဲ့ခါကျတော့ခုနစင်းစရာမနိုင်နေမှာတော့ငယ်ငယ်လေးပြောင်းလဲနေကြောင်းလေးဘယ်စနစ်ကြီးစဉ်းပြီးတော့တဲ့ခါကျတော့အလုံးလုံးကလည်းမိုင်းလိုခက်ခဲရော
ဒီလိုမြန်မာသတင်းသမားတွေဟာဆက်နာရှင်အောက်မှာအန္တရာယ်မျိုးစုံကြုံဘဝတွေပါပြောင်းလဲကြရတဲ့အနေအထားဖြစ်လာနေတဲ့အပေါ်အမေရိကန်ပါဝင်ပြည်ပင်းပြည်ပသတင်းမီဒီယာလူလက်ခွင့်ဆိုင်ရာအဖွဲ့အစည်းတွေဘက်ကစိုးရိမ်တကြီးထုတ်ဖော်ပြောဆိုလာနေကြပါတယ်။နေစည်းမချသတင်းတော်များအဖွဲ့ RSF ကထုတ်ပြန်ချက်အရဆက်နာရှင်လက်အောက်မြန်မာသတင်းသမားတွေရဲ့လူလက်ခွင့်အခြေအနေကအရန်ကိုဆိုးဝါးခဲ့ပါတယ်။အပြင်းထန်နှိပ်စက်ညှဉ်းပန်းခံရတဲ့သတင်းသမားက9ဦးရှိခဲ့ပြီးအာဏာသိမ်းကာလအတွင်းဖမ်းခံရတဲ့သတင်းသမားနိုင်ငံခြားသောသတင်းသမားတွေပါအပေါ်ဝင်135ဦးထိရှိခဲ့ကြောင်းလက်ရှိမှာတော့58ဦးကအဖမ်းဆီးခံရတဲ့ဖြစ်သလိုသတင်းသမား14ဦးကလည်းပြစ်ဒဏ်ဆီရင်ချမှတ်ခံရခြင်းဖြစ်တာမို့ကမ္ဘာပေါ်မှာတရုတ်နိုင်ငံပြည်သတင်းနောက်ဖမ်းဆီးမှုဒုတိယအများဆုံးကမြန်မာနိုင်ငံဖြစ်ခဲ့ပါတယ်လို့ထုတ်ပြန်ခဲ့ပါတယ်ဆီယနာသိမ်းမှုနောက်ပိုင်းလုပ်ပိုင်ခွင့်ပိတ်ပင်ခံရတဲ့သတင်းမီဒီယာပေါင်းက12ခုရှိခဲ့ပြီးတော့ RSF ရဲ့2021ခုနှစ်သတင်းလွတ်လပ်ခွင့်အဆိုးဝါးဆုံးကမ္ဘာတဝန်းအညွှန်းငိမ့်မှာတော့မြန်မာနိုင်ငံဟာနိုင်ငံပေါင်း180မှာအဆင့်140အဆင့်မှာရှိနေပါတယ်ရှင်